ိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်အနေနဲ့အခုလိုလူငယ်တွေနဲ့ငြိမ်းချမ်းရေးစကားဝိုင်းတွေနိုင်ငံတော်အဆင့်နဲ့အခမ်းအနားတွေနဲ့ကျင်းပနေမဲ့အစားလတ်တလောစစ်ရေးပဋိပက္ခတွေပြင်းထန်နေတဲ့တိုင်းရင်းသားဒေသကတိုက်ပွဲတွေကိုအမြန်ဆုံးရပ်အောင်အဓိကဆောင်ရွက်တဲ့လို့မြန်မာနိုင်ငံရေးအကြက်ခါတွေကပြောဆိုလိုက်ပါတယ်။ထို့စစ်ဆင်နေတဲ့မြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားနိုင်ငံရေးအရအဖြေရှာနိုင်ဖို့တွစ်ဆုံဆွေးနွေးမှုတွေကိုအရေးတကြီးလှုပ်ဆောင်တဲ့လို့လည်းအကြံပြုကြပါတယ်။ဒီကနေ့ကြားပြည်နယ်လိုက်ကောမှာကျင်းပတဲ့ဒွန်အောင်ဆန်းစုကြည်နဲ့ဒေသခံလူငယ်တွေရဲ့ငြိမ်းချမ်းရေးစကားဝိုင်းပေါ်တုံ့တက်ချက်အမြင်တွေကိုမဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်
။ဒီကနေ့ကြားပြည်နယ်လိုက်ကောမြို့မှာကျင်းပတဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒွန်အောင်ဆန်းစုကြည်နဲ့ကြားပြည်နယ်ကဒေသခံလူငယ်တွေရဲ့စကားဝိုင်းမှာမြန်မာနိုင်ငံတွင်ပေါ်ဆောင်နေတဲ့ငြိမ်းချမ်းရေးအခြေအနေ၊စီးရေးပဋိပက္ခတွေတင်မာနေစေပြည်တွင်းစစ်နဲ့နောက်အစိုးရကပေါ်ဆောင်နေတဲ့အမျိုးသားရင်ကြားအစီအစဉ်တွေနဲ့ပတ်သက်လို့အဓိကဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အတိုင်ပင်ခံရဲ့စကားဝိုင်းမှာပါဝင်သူကြားလူငယ်တူဖြစ်တဲ့ဖရားရရီလိုကလည်းအခုလိုမျိုးနိုင်ငံတွင်းမှာငြိမ်းချမ်းရေးရဖို့ဆိုရင်အမျိုးသားပြန်လည်တင်ပြရေးနဲ့အမျိုးသားရင်ကြားစေရေးကအဓိကအရေးကြီးတယ်ဆိုတဲ့အကြောင်းကိုဒေါံဆန်းစုကြည်နဲ့ဆွေးနွေးခဲ့ပါတယ
်အမျိုးသားပြန်လည်တင်ပြရေးအတွက်အများကြီးမဟုတ်နေတော့မှနည်းနည်းလေးပေါ့ကျွန်တော်တို့အမျိုးသားပြန်လည်တင်ပြရေးနဲ့ငြိမ်းချမ်းရေးဟာအရေးကြီးနေတယ်ဆိုတာကိုကောင်းတဲ့နည်းနည်းလေးထက်စဉ်းစားပေးမယ်ဆိုရင်ကျွန်တော်တို့လှုပ်ဆောင်နေတဲ့အမျိုးသားပြန်လည်တင်ပြရေးကျွန်တော်တို့လှုပ်ဆောင်နေတဲ့ငြိမ်းချမ်းရေးဟာဒီထက်ပိုပြီးတော့မှခီးပေါ့မယ်ဒီထက်ပို့ပြီးတော့ခံမာမယ်လို့ကျွန်တော်ယူကြည့်ပါတယ်။ဘာလို့အမျိုးသားပြက်လဲတင်းမြက်ရေးဟာရည်ကြီးရလို့ကျွန်တော်ပြောနေရတာလဲဆိုရင်အမျိုးသားပြက်လဲတင်းမြက်ရေးကိုပြက်ပြားစေတဲ့အပြုအမူတွေလောက်ဆောင်ချက်လဲကျွန်တော်တမန်နဲ့ချီပြီးကျွန်တော်တို့ရှိခဲ့လို့ပါ။အခုလည်းရှိနေပါတယ်။ဒေတာဆင်းနေမှာဥပမာရှာပြင်းနေမှာနိုင်ငံရေးဆင်းနေပွဲလောက်တဲ့ကိစ္စတွေမှာဖြစ်ဖြစ်ကျွန်တော်တို့ပြင်နေမှာဖြစ်အမျိုးသားပြက်လဲတင်းမြက်ရေးကိုပြက်ပြားစေတဲ့အပြုအမူတွေလဲကျွန်တော်တို့တွေ့နေရပါတယ
်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အနေနဲ့အမှန်တကယ်ငြိမ်းချမ်းရေးပေါ်ဆောင်နိုင်မှုဆိုရင်အခုလိုငြိမ်းချမ်းရေးစကားဝိုင်းနေခြင်းပါနေမယ့်အစားတက်မတော်တိုင်းရင်းသားလက်နက်ကိုင်တွေနိုင်ငံရေးပါတီတွေပါဝင်တဲ့အမှန်တကယ်စစ်မှန်လေးနက်တဲ့နိုင်ငံရေးစကားဝိုင်းတွေကိုပဲဖော်ဆောင်တဲ့လို့မြန်မာနိုင်ငံရေးအကြက်ခတ်ဒေါက်တာရံမျိုးသိန်းကတုံ့သက်ပါတယ
်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ပေါ့လေဒီငြိမ်းချမ်းရေးစကားဝိုင်းတွေကိုလှုပ်တာတက်ပေါ့လေတိုင်းပြည်ရဲ့ငြိမ်းချမ်းရေးနဲ့နော်အမြန်ဆုံးအပြစ်ခတ်ရစဲနိုင်မှုအတွက်အစိုးရလွှတ်တော်တက်မတော်နော်တိုင်းရင်းသားနိုင်ငံရေးပါတီခေါင်းဆောင်တွေနော်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းခေါင်းဆောင်တွေနဲ့စပွဲဝိုင်းပေါ်မှာထိုင်ပြီးတော့နိုင်ငံရေးကတွဲဆောင်ဆွေးနွေးအဖြစ်ရှာနိုင်မှုကပို့ပြီးတော့အရေးကြီးတယ်လို့မြင်တယ်။နော်နိုင်ငံရေးကဆုံးဖြတ်ပေးနိုင်တဲ့ထိပ်သီးခေါင်းဆောင်တွေရှားမှာနော်တွဲဆောင်ဆွေးနွေးမှုတွေကနေတဆင့်နိုင်ငံရေးကသဘောတူညီမှုတရက်ကိုနော်အမြန်ဆုံးရအောင်ဖော်ဆောင်နိုင်မှုကပို့ပြီးတော့အဓိကကျတယ်လို့ကျွန်တော်ကတော့မြင်ပါတယ်
။ဒေါက်တာဆန်းစုကြည်ကအခုလိုငြိမ်းချမ်းရေးစကားဝိုင်းနေကျင်းပနေတဲ့အချိန်အခုရပိုင်းအတွင်းမှာကိုကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်ဒီမှာတိုက်ပွဲတွေကအပြင်းထန်ဖြစ်ပွားနေတဲ့အတွက်အဲ့ဒီတိုင်းရင်းဒေသမှာဖြစ်နေတဲ့စစ်မီးတွေကိုသူမအနေနဲ့အရင်ဆုံးနှိမ့်သက်တဲ့လို့စစ်ပြေးဒုက္ခတွေကိုအကူအညီပေးနေတဲ့ Treasurer နဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကကချင်မျိုးသမီးနောက်ငင်းငယ်ရေးလှုပ်ရှားသူလည်းဖြစ်တဲ့ဒေါ်နန်ဘူးကထောက်ပြပါတယ
်အနိုင်မပေါင်းဒီကမှာစစ်ကတအားဆိုးနေတယ်မြန်မာတပ်မတော်လေးနေနဲ့တိုက်နေတယ်ရွာကြီးလည်းဖြစ်ဆင်းနေတယ်ပေါ့နော်ပြည်သူလူထုတွေကကြောက်နေတယ်ကျမတို့ပြည်သူရေလှုပ်ဆောင်တဲ့ဆဲဆိုတွေလည်းအများနဲ့စိုးရိမ်နေတယ်ညဆိုရင်လည်းစားစရာတောက်စရာမရှိအေးချမ်းနေတဲ့အချိန်မှာချမ်းသာအေးတာပဓာနာမဟုတ်တော့အသက်လုံလုံတဲ့နေရာရောက်ဖို့ဆိုပြီးတော့အများနဲ့ဒုက္ခရောက်နေတယ်ပေါ့နော်ဒီလိုအချိန်မှာအခုဒေါက်တာစုကြည်ကနှစ်ရက်ချင်းငင်းငင်းနေတာကအတွက်အကြီးအကျယ်စိုးစားနေတယ်ပေါ့လူငယ်နဲ့တွေ့တယ်ဒီလိုလူငယ်နဲ့တွေ့တယ်ဒီတိုင်းတိုင်းနဲ့တွေ့တဲ့အခါကိုအဓိကမထားဘဲနဲ့အဓိကစစ်ချင်နေတဲ့အဲထိုးစစ်ချင်နေတဲ့မြမတတ်မတော်နဲ့တွေ့ဆုံပြီးတော့ဒီတိုင်းပေါ်ဆောင်နေတဲ့အချိန်မှာဒီလိုထိုးစစ်ချင်မှုတွေကိုရက်ဆိုင်ဖို့ရန်အတွက်သူကပြောတင်တယ်လို့ကျွန်မထင်တယ်အဲလက်တလောဒီအားကြံလိုအပ်နေတဲ့အရေးတကြီးလိုအပ်နေတဲ့ကိစ္စကိုအရင်ဖြေရှင်းပြီးမှဒီခိုင်မာတဲ့ငင်းချင်းရအောင်ဆိုပြီးတော့လုပ်နေတဲ့27ရာစုငင်းချင်းညီလာခံကိုသွားတင်တယ
်အထူးသဖြင့်တိုင်းရင်းဒေသတွေမှာထိုးစစ်ဆင်နေတဲ့တပ်မတော်နဲ့အရင်ဆုံးငင်းချင်းရေးစကားပြောပြီးစစ်ရေးပဋိပက္ခတွေကိုပြေလည်အောင်ဖြေရှင်းတင်တယ်လို့လည်းဒေါ်နန်ဘူးကပြောပါတယ
်အဲထိုးထားတဲ့ရှစ်ဖွဲ့ထဲမှာပြင်းရင်စစ်ကစစ်တိုက်နေတဲ့နေရာရရှိနေသေးတယ်အဲ့ဒါကြောင့်မလို့စစ်တိုက်တာက NTA ကိုချိုးဖောက်တာကတိုင်းသားတွေမဟုတ်ပဲနဲ့တမတော်ဖြစ်နေတဲ့အတွက်ကြောင့်မလို့ယတနာအရင်အမြင့်ယတနာကောင်းကိုအရင်သွားပြီးမှချင်းကပ်ပြီးတော့ဖြည့်ရှင်းဖို့ညာအတွက်ကမှအရေးကြီးတယ်လို့ကျမတို့ထင်တယ်
နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးတော့အခုလိုလူငယ်တွေနဲ့ငြိမ်းချမ်းရေးစကားဝိုင်းနေကျင်းပနေသလိုမြမငြိမ်းချမ်းရေးဖော်ဆောင်နိုင်ရေးလုပ်ငန်းစဉ်တစ်ခုဖြစ်တဲ့27ရာစုပင်လုံညီလာခံကိုလည်းလာမယ့်2018ခုနှစ် January လနောက်ဆုံးပတ်မှာကျင်းပနိုင်ရေးအတွက်ကြိုတင်ပြင်ဆင်နေကြပြီဖြစ်ပါတယ်ရှင်